ရှမ်းပြည်နယ်တောင်ပိုင်းညောင်ရွှေမြို့ကထပ်အိမ်ကူဘုံကြီးချောင်းမှာဆစ်ဆောင်နေကြသူတွေတဲ့ကလင်းငယ်အများစုကအရေးပြားရရန်တဲ့ဝေဒနာခံစားရတယ်လို့ကူညီဆောင်ရွက်ပေးနေတဲ့ပရိုပရဟိတအဖွဲ့ကပြောပါတယ်။ဖုံးတော်ကြီးတင်ပညာရေးချောင်းမှာဆစ်ဆောင်နေတဲ့အနီးဝန်းကျင်ကနေကျောင်းလာတက်တဲ့ကလင်းငယ်ပေါင်း900ကျော်ရှိတယ်လို့လည်းပြောပါတယ်။
ပြာနာနဲ့ပကြိတ်ရောင်တာအစ်များနေတယ်ဗျဒီစေဝါလိုအပ်ချက်အရကတော့ထပ်ပြီးတော့ရှိနေသေးတယ်မှာအရှမ်းမြောက်ရယ်ကယားရယ်ဘက်ကဒီမော်ဆိုးဖေခုံအဘကတွေများမယ်ဗျအရှမ်းတောင်ကစီတိုင်းပါမယ်ဗျအရှမ်းမြောက်ကတော့လာဆိုးကြောင်မယ်အဘကတီဘောနောင်ချိုအဲ့ရတွေများမယ်ဗ
ျဆစ်ဆောင်နေသူတွေဟာညောင်ရွှေမြို့နေရာအနှံ့မှာရှိနေလို့အရေးအတွက်တိတိချာချာခံမှန်းမရနိုင်ဘူးလို့လည်းပြောပါတယ်ဒေတာရင်းနေမြေတည်ငြိမ်နေပေမဲ့ဆစ်ဆောင်တွေအတွက်အကူအညီတွေလိုအပ်တယ်လို့ကိုရိုင်းဆစ်ဆောင်ကူညီနေသူတွေကပြောကြပါတယ်။လွိုက်ကော်တီဘောလာရှုနဲ့ကြောင်မဲကနေရောက်လာကြတဲ့ဆစ်ဆောင်အများစုရှိရာအောင်ပန်းမြို့မှာလည်းဆေးပေးဆောင်စခန်းတွေမရှိဘဲကို့အစီအစဉ်နဲ့ကိုနေထိုင်ရတဲ့အတွက်အခြေခံလိုအပ်ချက်တွေကရှိတယ်လို့ဆစ်ဆောင်ကူညီနေသူတို့ကပြောပါတယ်။
ဆစ်ဆောင်နေတဲ့တာနေကပါညာလာရင်လေကျွန်တော်တို့အရင်ကဆိုတာနေကတွေသူတို့တန်စီစားတွေအကုန်လိုက်ပြီးတော့သူဝေးတယ်အခုနောက်ပိုင်းကျတော့ဒီအလူရှင်တွေကလည်းမရှိတော့ဘူးအဲသူဆစ်ဆောင်နေရလဲတဖြည်းဖြည်းနဲ့သူတော့ဒီမိတ်ဆွေမြန်မာ၃လလောက်တစ်ခါလာလူအဲ့လိုမျိုးဝလေးကိုကြံတာပေါ့အခုကဒီမှာအောင်မန်းမှာဆစ်ဆောင်ဆိုသူကကတ်မရှိတက်မရှိတဲ့သူကသူကသူအိမ်ငါနေရတယ်အဲ့လိုမျိုးပေါ့နေထိုင်တော့ကတော့ခက်ခဲရှိရပါတော့သူကအရင်ကတော့ဒီဖုန်းကြီးကြောင်းတို့ဘာလို့မှကန့်နေပါလေလို့တယ်အခုကြတော့ကန့်နေလည်းမရှိဘူးဆိုတော့ဒီတခြားမြို့နယ်တွေဆိုတော့ကန့်ထားပေးရပေါ့ဆစ်ဆောင်ကန့်အဲ့လိုဆိုတော့ကျွန်တော်ကန့်အောင်ပိုင်းတွင်းစင်းလိုက်ရပေါ့
ရှမ်းပြည်နယ်တောင်ပိုင်းအောင်ပန်းမြို့မှာဆစ်ဆောင်သူဥယျာဉ်က3000ကျော်ရှိမယ်လို့ကူညီသူတွေကခန့်မှန်းထားပါတယ်ရှမ်းပြည်တောင်ပိုင်းမြောက်ပိုင်းနယ်ရှမ်းခရနယ်ဆက်ကဒေသခံတွေဟာစီရီပရိပခတွေကြောင့်ဆစ်ပေးဆောင်နေရင်နေရက်မပြတ်နိုင်ကြသေးပါဘူးဆစ်ဆောင်နေစုပေါင်းနေထိုင်တဲ့နေရာအများစုမှာကလေးငယ်တွေအရေးပြားရာရန်ဝေဒနာခံစားနေရတာဟာညောင်ရွှေအပြင်တခြားဒေသကစီပေးဆောင်ဒုက္ခတွေရှိတဲ့နေရာတွေမှာလည်းအဖြစ်များနေတယ်လို့ဒေသခံတို့ကပြောပါတယ်